မြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့တောင်ကိုရီးယားနိုင်ငံရဲ့တောင်ပိုင်းဆိုင်ရာမူဝါဒအသစ်ကိုဆက်ဆက်နိုင်ပါပြီလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကမနေ့ကပြောကြားလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာကျင်းပတဲ့အာဆီယံအရှိတောင်အရှနိုင်ငံများအသင်းနဲ့တောင်ကိုရီးယားဆွေးနွေးပွဲဆက်ဆံရေးနှစ်30အပြည့်အထိမ်းအမှတ်အဖြစ်ကျင်းပတဲ့ထိပ်သီးအစည်းအဝေးနောက်ဆုံးနေ့မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံချိန်မှာအဲ့ဒီလိုပြောကြားလိုက်တာလို့တောင်ကိုရီးယားအီရီယန်ရုပ်သံကထုတ်လွှင့်သွားပါတယ်
။양국은지난정상회담에서미얀마의지속가능발전계획과
나선로케레태티스위니웨마미얀마နိုင်ငံရေရှည်ဖွံ့ဖြိုးတိုးတက်ရေးအစီအစဉ်နဲ့တောင်ကိုရီးယားရဲ့တောင်ပိုင်းဆိုင်ရာမူဝါဒအသစ်ဆက်ဆက်ပုံနှစ်နိုင်ငံကတိကဝက်ပြုခဲ့ပါတယ်ဘူတွဲဆက်မှုဆောင်တီထောင်နိုင်နာကတဆင့်တားကိုအုံမြင့်ချနိုင်ပါပြီနှစ်နိုင်ငံအလုပ်ကံပညာရေးသဘာဝပတ်ဝန်းကျင်ကဏ္ဍနဲ့ငါးလုပ်ငန်းတွေမှာပုံမပူးပေါင်းဆောင်ရွက်နိုင်မယ့်အပြင်ကျွန်တော်တို့ချစ်ကြည်ရင်းနှီးမှုပုံမခိုင်မြနိုင်မယ်လို့ညွှန်လင်းတဲ့အကြောင်းပြောသွားတာပါဒေါက်တာဆန်းစုကြည်ကတော့ကိုရီးယားမြန်မာလူငယ်မျိုးဆက်တွေပူးပေါင်းနိုင်မယ်လို့အထူးညွှန်လင်းတဲ့အကြောင်းနဲ့ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးကိစ္စကိုပြောပါတယ
် When we were talking about peace in the Korean Peninsula we would like to do everything possible
ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းရေးနဲ့ပတ်သက်လို့ကျမတို့ပြောကြတဲ့အခါပြည်သူတွေစိတ်ငြိမ်းချမ်းရေးအတွက်အရာအလုံးတက်နိုင်သမျှကျမတို့အထောက်အကူပေးလိုပါတယ်။ရုပ်ပိုင်းဆိုင်ရာအကျိုးမြတ်တရက်ဖြစ်ငင်းညံရင်းမဟုတ်ပဲပြည်သူလူထုရင်မှာငင်းညံစိတ်ကင်းအောင်မှုဖန်တီးတဲ့ငိမ့်အေးမှုဟာလူတိုင်းအတွက်အထူးအရေးကြီးပါတယ်လို့ပြောသွားပါတယ်။ကိုရီးယားကျွန်းဆက်အရေးပြောရရင်တောင်မြောက်ကိုရီးယားနှစ်ချမ်းခွဲလို့အခြေအနေတင်းမာနေတယ်လို့အကျဉ်းယုံပြောနိုင်ပါတယ်။ဒုတိယကမ္ဘာစစ်ပြီးကတည်းကတမြေတဲကလူမျိုးတစ်မျိုးတည်းဖြစ်ပေမဲ့အမေရိကန်လူလာတဲ့တောင်ကိုရီးယားနဲ့ဆိုဗီယက်ပြည်ထောင်စုကထောက်ခံတဲ့မြောက်ကိုရီးယားနှစ်ချမ်းကွဲသွားပြီးကိုရီးယားကျွန်းဆွယ်လည်းအဆင်တင်းမာနေပါတယ်။ဒီလိုမငြိမ်းချမ်းတဲ့အကြားမြောက်ကိုရီးယားကနျူကလ িয়ার လက်နက်ပိုင်နေတာမို့ကမ္ဘာကစောင့်ကြည့်နေရတဲ့နေရာလဲဖြစ်နေပြန်ပါတယ်။ဒီလိုကိုရီးယားကျွန်းဆွယ်တင်းမာနေတဲ့အကြားကတောင်ကိုရီးယားဟာအရှကစီးပွားရေးအကောင်းတဲ့နိုင်ငံတစ်နိုင်ငံဖြစ်အောင်ကြိုးစားနိုင်တဲ့အတွက်ကမ္ဘာလုံးဆိုင်ရာ GDP မှာအဆင့်ဆက်နှစ်ရှိတယ်လို့ကမ္ဘာပိုင်ကကျညာထားတဲ့နိုင်ငံလေးဖြစ်ပါတယ်တောင်ကိုရီးယားဟာမြန်မာနိုင်ငံမှာ6နိုင်ငံမြောက်ပြည်ပကအများဆုံးလာရောက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံဖြစ်ပြီးကိုရီးယားမြန်မာဆက်မှုဆောင်ကိုရီးယားမြန်မာဒလချစ်ကြည်သရားစီမံကိန်းတွေလည်းရထားပါတယ်2018-19ဘဏ္ဍာရေးနှစ်မှာနှစ်နိုင်ငံကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာ316တန်းကျော်ရှိပါတယ်ရှင်